to the Voice of America in Burmese.
Mingla nya ja ma shin. VOA American တန်ရဲ2019ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေမှာတော့ American Outlook တော်လည်းကလူနည်းစုမျိုးသမီးလွတ်တော်အမတ်တွေကိုဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးပြောဆိုခဲ့တဲ့ပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းကို Outlook တော်မှာမဲခွဲတင်ပြလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေဥတွေမဲ့တပြက်ခံရမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ပက်ဆိုင်ရာထိတ်တန့်ခေါင်းဆောင်တချို့ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလည်နဲ့တူကြီးညာပြေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့တက်မရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အခြားစစ်တပ်ခေါင်းဆောင်၃ဦးတို့ကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူခဲ့တဲ့အပေါ်မှာ
အမေရိကန်ဘက်ကပိတ်ဆို့မှုတွေထပ်လုပ်တဲ့အဲ့ကြောင့်မို့လို့နိုင်ငံတကာမှာတော့တမတော်ရဲ့ဂုံသိပ
်ပါ SNLD ပါတီထွေထွေတွင်းရင်မှုဦးဆိုင်လေးပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနှာစင်ရပါမယ်ဒီသတင်းနဲ့အတူ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှာအပြိုင်ဆိုင်ပြုလုပ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားစရာသတင်းလွှာတွေကိုနှာစင်ရပါမယ်ပြည်ပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးတုံသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါရှင်
။အမေရိကန်အောက်လွှတ်တော်တွေကလူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေပေါ်ဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုခဲ့တဲ့ပေါ်ဖြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမနေ့ကအောက်လွှတ်တော်မှာအတည်ပြုမဲခွဲရမှာတော့ဒီမိုကရက်ကိုယ်စားလှယ်တွေအားလုံးပြင် Republican Party ဝင်၄ဦးလည်းပါဝင်ပါတယ်။အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မွန်ဒီစိတ်တွေစိုးရင်ကြောင်းလန့်စိတ်တွေပေါ်ပေါက်လာစေမယ့်တမန်တော်ထရန့်ရဲ့မှတ်ချက်ပေါ်အပြင်းထန်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ140ကန့်ကွက်မဲ189မဲနဲ့မဲခွဲအတည်ပြုလိုက်တာပါ။တမန်တော်ရဲ့လူမျိုးရေးခွဲခြားတဲ့ Twitter လူမှုကွန်ရက်ကမှတ်ချက်တွေကိုရှုတ်ချရမှာလွတ်တော်တရားလုံးပါကြဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတိုက်တွန်းခဲ့ပါတယ်။ Republican ကိုယ်စားလှယ် Doug Collins ကတော့အောက်လွှတ်တော်ဥက္ကဋ္ဌရဲ့တိုက်တွန်းချက်ဟာလှုပ်ထုံးလုံနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့တာပါ။အလုပ်တော်ဥက္ကဋ္ဌရဲ့မှတ်ချက်ကိုမှတ်တမ်းတွေကနေပယ်ဖြစ်ပြီး Republican တွေရဲ့တောင်းဆိုချက်ကိုတော့အလုပ်တော်တရားလုံးကပယ်ချခဲ့ပါတယ်။ Donald Trump ရဲ့ Republican ကိုယ်စားလှယ်အများစုကတော့ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါ။ Donald Trump ကတော့တနင်္ဂနွေနေ့က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တဲ့အပေါ်မှာတော့အရှုံးမပေးပါဘူး။အလုပ်တော်မှာဆုံးဖြတ်ချက်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့ Republican ကိုယ်စားလှယ်တွေကိုလည်း Donald ကမနေနှောင့်မိုက်မှာပဲ Twitter ကနေချီးကျူးခဲ့ပါတယ်
။ Donald Trump နဲ့ Trump ကဒီမိုကရက်ပါတီဝင်အမျိုးသမီးလွတ်တော်အမတ်၄ဦးကိုသူတို့မူရင်းနိုင်ငံတွေကိုပြန်ချဖို့ Twitter လူမှုကွန်ရက်ကနေရေးသားခဲ့တဲ့အပေါ် Democratic Party ဝင်အများစုနဲ့တမန်ရဲ့ Republican Party ဝင်တချို့တို့ကလူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုအဖြစ်သတ်မှတ်ကြပါတယ်။အဲဒီအမျိုးသမီးအမတ်၄ဦးဟာအမေရိကန်နိုင်ငံကိုမုန်းတီးသူတွေဖြစ်ကြောင်းနဲ့သူတို့ဒီနိုင်ငံမှာမပြောရင်သူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်သွားချဖို့တမန်ထရန့်ကတိုက်ခိုက်ပြောဆိုခဲ့တာပါ။အဲဒီ၄ဦးတည်းက၃ဦးဟာအမေရိကန်မှာမွေးဖွားသူတွေဖြစ်ကြပြီးကြံ၁ဦးဖြစ်တဲ့မနီဆိုတာပြည်နယ်ကလွတ်တော်အမအီလ်ဟန်အိုမာကတော့ဆိုမာလီယာနိုင်ငံမှာမွေးဖွားသူဖြစ်ပြီးကလေးဘွားကအမေရိကန်ကိုမိသားစုနဲ့အတူရွှေ့ပြောင်းလာခဲ့ပြီးတဲ့နောက်နိုင်ငံသားခံယူထားသူဖြစ်ပါတယ်။ဒီအမျိုးသမီးအမတ်၄ဦးစလုံးဟာတမန်ထရန့်ကိုအပြင်းထန်ဝေဖန်ပြောဆိုနေကြသူတွေဖြစ်တဲ့အပြင်သူ့ကိုတရားစွဲဆိုဖို့တောင်းဆိုနေသူတွေလည်းဖြစ်ပါတယ်။လူပြူကြီးဆိုးရွားဝါဒီတွေနဲ့တခြားအဆွမ်းရွာဝါဒီတွေကတော့တမန်ထရန့်ရဲ့အခုလိုပြောဆိုမှုကိုကြိုဆိုလိုက်ကြပြီး2016ခုနှစ်ကသူ့ကိုမဲပေးမိခဲ့တာမှန်ကန်ကြောင်းလူမှုကွန်ရက်တွေနဲ့အင်တာနက်တွေပေါ်မှာရေးသားပြောဆိုနေကြပါတယ်။
ယူရန်ငါကတ်ဒေသမျိုးရဲ့အာဘေးကစားတောက်ဆိုင်တစ်ခုမှာတနက်သမားတယောက်ရဲ့ဖြစ်ခဲ့မှုကြောင့်အနည်းဆုံးတူရကီတန်တမန်တူသေဆုံးသွားတဲ့အကြောင်းတူရကီစိုးရမယ့်ဒိဋ္ဌိဌာနကပြောလိုက်ပါတယ်။သေဆုံးသူတန်တမန်ဟာအာဘေးမျိုးကတူရကီကောင်စစ်ဝင်ရုံးမှာတာဝန်ချနေတဲ့သူဖြစ်တဲ့အကြောင်းလဲအနာတိုလူသတင်းကဖော်ပြပါတယ်။တခြားလူတော်တော်များလည်းတေချီထန်ရတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လက်တော်တိကျတည်ပြလို့တော့မရသေးပါဘူး။တက်ခိုင်မှုအတွက်ဘယ်သူကမှလည်းသူတို့လက်ချက်ဆိုပြီးကြီးညာတာမျိုးလည်းမရှိသေးပါဘူးပြစ်ခတ်မှုဖြစ်တဲ့နေရာကိုတော့ပိတ်ဆို့ထားပြီးအရေးပေါ်ဝန်ထမ်းတွေတွားရောက်နေပါတယ်ကာဒီစတန်လူ့သမားပါတီ PKK ဖွဲ့ကထိန်းချုပ်ထားတဲ့အီရတ်နိုင်ငံကတောင်ပေါ်ဒေသမှာတူရကီကအကြီးကျယ်ထိုးစစ်ဆင်နေမှာပဲတက်ခိုင်မှုနဲ့ကြုံရရတာပါ PKK ဖွဲ့ကတော့တူရကီနိုင်ငံကသာမကအမေရိကန်ဥရောပသမဂ္ဂ EU ကလည်းတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားကြပါတယ်
စူရနိုင်ငံမှာအာနာခိုးဝေရေဒီလာဇာမိုင်းသဘောတူညီတဲ့တစိတ်တပိုင်းအဖြစ်နိုင်ငံရေးကြေညာစာနာတစ်စောင်ကိုအာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီရေညွန်ပေါင်းအဖွဲ့ကကိုယ်စားလှယ်တွေဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကြေညာစာတမ်းတစ်စောင်ကိုလည်းအစောဆုံးတောက်ကြနေ့လောက်မှာလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်စူရနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အိုမာအယ်ဘရှဲကိုစစ်တပ်ကဖယ်ရှားလိုက်ပြီးတဲ့နောက်လက်နက်ချီမတိမငြိမ်အခြေအနေတွေကြုံခဲ့ရပြီးတဲ့နောက်နိုင်ငံရေးရအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေစတင်ခဲ့တာပါအနာခွဲဝေးအစီအစဉ်မှာတော့ရွက်ောက်ပွဲအစ်စ်တွေကျင်းပမဲ့အချိန်အထိ၃နှစ်ကြာနိုင်ငံကိုအုပ်ချုပ်မဲ့ပူတွဲကောင်စီတရဖွဲ့စည်းရေးလဲပေါင်းဝင်ပါတယ်။ဇွန်လထဲမှာစစ်တပ်ကဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့ဖြစ်စဉ်ကိုတီးကြလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုတွေပြုလုပ်ဖို့လဲနှစ်ဖက်သဘောတူခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုနှိမ်နှင်းရမှာလူ62ဦးသေဆုံးခဲ့ကြောင်းကျမရေးဝန်ကြီးဌာနကပြောဆိုထားပေမဲ့ဆန္ဒပြပွဲစီစဉ်သူတွေကတော့သေဆုံးသူ128ယောက်အထိရှိတယ်လို့ပြောဆိုကြပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြင်းမှာရိုဟင်ဂျာမွတ်စလင်တွေဥရီမဲ့တပ်ဖြတ်ခံရမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဘက်ဆိုင်ရာထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်ကပိတ်ဆို့တံခတ်ရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ဗိုလ်ချုပ်တန်းဗိုလ်ချုပ်အောင်နဲ့မိသားစုဝင်တွေကိုအမေရိကန်ကိုပြည်ဝင်တားမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲနိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်တာပါ။မြန်မာနိုင်ငံကအဆင်အပြေဆုံးစစ်ဘက်ဆိုင်ရာအရာရှိတွေကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်နေကြေညာမှာတော့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုမြန်မာဆွေကအရေးယူရမျိုးမရှိသလိုမြန်မာစစ်တပ်ကနိုင်ငံနဲ့မှာလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့တဲ့တွေထွက်ပေါ်နေတဲ့ပုံစိုးရိမ်နေကြောင်းနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်မှာပြောဆိုထားပါတယ်။ရိုဟင်ဂျာတွေကိုတုတ်တင်ရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းအင်းတင်ကြီးရွာမှာဥပဒေမဲ့တပ်ဖြတ်မှုကျူးလွန်ခဲ့သူစစ်သည်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြန်လွှတ်ပေးခဲ့တာတာဝန်ခံမှုတွေကြီးကြီးအားနည်းတာကိုပြသတဲ့နမူနာတစ်ခုဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ရင်းညာဆိုတဲ့အသုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေးနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုဖော်ထုတ်အရေးယူလာတဲ့ရှိကြောင်းလည်းပြောဆိုထားပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်55ဦးကော်မတီကတင်သွင်းထားတဲ့အစီရင်ခံစာထောက်ခံပွဲကိုဒီကနေ့ရန်ကုန်မြို့တော်ခမရှိမှာကျင်းပခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲကိုထောင်နဲ့ချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြပါတယ်။အလားတူပဲဆန္ဒဖော်ထုတ်ပွဲတွေတခြားမြို့တွေမှာဒီပိုင်းနဲ့ကျင်းပခဲ့ကြသလိုတံပြန်ဆန္ဒထုတ်ဖော်ပွဲတွေလည်းရန်ကုန်မြို့တော်ခမရှိမှာပဲကျင်းပခဲ့ကြပါတယ်။နိုင်ငံရေးပါတီအသီးသီးနဲ့တမရတာကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်55ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်ကိုတင်သွင်းခဲ့တာပါ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85000ခန့်ကျုံကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျွဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွှတ်တော်အမတ်တချို့ကထောက်ပြပြောဆိုကြပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျိနဲ့ဆွေးနွေးနိုင်ပွဲရှိတဲ့တင်ပြချက်တစ်ခုကတော့တမတော်လွှတ်တော်ကိုယ်စားလှယ်ပါဝင်မှုရှော့ချဖို့ပဲဖြစ်ပါတယ် NLD ပါတီကနောက်တက်တဲ့အကျိလွှတ်တော်တက်တန်းမှာတမတော်သားပါဝင်မှုကို1500ခန့်နှုန်းစရုတ်တအကျိတက်တန်းမှာ1000ခန့်နှုန်းနဲ့ပြင်စမအကျိတက်တန်းမှာ900ခန့်နှုန်းတဖြည်းဖြည်းရှော့ချထားရှိသွားဖို့ပြင်ဆင်ထားတာပါတမတော်သားကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာအခက်အခဲရှိနိုင်ပါတယ်
အိန္ဒိယနိုင်ငံမွန်မိုင်းမြို့မှာ2008ခုနှစ်တုန်းကအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အဖွဲ့ကိုစတင်ထူထောင်သူလို့ဆွဆွဲခံထားတဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်ဟာပါကစ္စတန်နိုင်ငံမှာဖမ်းဆီးခံလိုက်ရပါတယ်။အဲဒီဘာသာရေးခေါင်းဆောင်ဟာဖစ်ဆိုင်ဆိုသူကိုတော့ပန်ချက်ပြည်နယ်ဂူဂျာဝါလာမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်အာဏာရှင်ကပြောဆိုခဲ့တာပါ။သူတီထောင်ခဲ့တဲ့လက်ရှိကားကြီးတိုက်ပါအဖွဲ့ဟာအိန္ဒိယနိုင်ငံရဲ့ဗန်နာရေးချက်ချဖြစ်တဲ့မွန်မိုင်းမြို့ကဟိုတယ်တစ်ခုကို၄ရက်ကြာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးလူပေါင်း190ကျော်သေဆုံးခဲ့ရတယ်လို့300ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အဖေစာအီကိုဖမ်းဆီးနိုင်ရေးတရင်ချက်လက်ပေးနိုင်တဲ့သူကိုဒေါ်လာ10,000စုချမယ်ဆိုပြီးအမေရိကန်ပြည်တော်စုကလည်းကြေညာထားတာပါပါကစ္စတန်ဝန်ကြီးချုပ်အမေရိကန်ပြည်တော်စုကိုမလာခင်ရပ်ပိုင်းလိုမှာပဲသူ့ကိုဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအတွင်းအခက်အခဲနဲ့ရင်ဆိုင်နေရတဲ့အရှေ့လက်ပိုင်းဒေသမှာရှိတဲ့သူတို့ရဲ့စေကန်တွေကိုတာလီဘန်တွေကပိတ်ခိုင်းခဲ့တာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံတွေလိုအပ်နေတဲ့စေကူတောက်မှုနဲ့ကျန်းမာရေးဆောင်ရှောက်မှုတွေပေးနိုင်တယ်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဝါဒခရိုင်တွင်လူညုံရေးတပ်ဖွဲ့တွေရဲ့တိုက်ခတ်မှုကြောင့်သူတို့ရဲ့အဖွဲ့ဝန်ထမ်းသေဆုံးသွားပြီးတဲ့နောက်မှာအာဖဂန်ကူညီရေးပေးရေးဆွေးနွေးကော်မတီ CSA ကဒီကနေ့ရက်စွဲနဲ့အဲ့ဒီကိုကြေညာချက်ထုတ်ပြန်ပြောကြတာပါသူတို့စေကန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက် CSA ဝန်ထမ်းဆရာဝန်တအူးအပါအဝင်၄ဦးသေဆုံးသွားခဲ့ပြီးနောက်ထပ်တအူးလည်းပျောက်ဆုံးနေကြောင်းကြေညာချက်မှာဖော်ပြထားပါတယ်ဝါဒခရိုင်အတွင်းကဒေသ၉ခုမှာဖွင့်ထားတဲ့ CSA စေကန်ပေါင်း89ခုထဲက42ခုကိုတာလီဘန်တွေကအာရမပိတ်ခိုင်းခဲ့တာကြောင့်နေ့စဉ်လူနာ6000နီးပါးစေကူတမှုမရနိုင်ဘူးလို့ဆိုပါတယ်
နျူကလ িয়ার လက်နက်တပ်ဆင်တဲ့နယ်လို့အမေရိကန်ကယူဆထားတဲ့ပယ်ထိန်တဲ့မစ်ဆိုင်းဒုံးတွေကိုယူရန်နိုင်ငံကစမ်းသပ်မှုတွေမလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတတိပေးလိုက်ပါတယ်မစ်ဆိုင်းဒုံးအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးဖို့ယူရန်နိုင်ငံကြားရေးဝန်ကြီးကပြောဆိုလိုက်ပြီးတဲ့နောက်မှာပဲသမ္မတထရန့်ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်မထုတ်လုပ်ဖို့အပြင်လက်ရှိ2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရယူရန်အနေနဲ့ပယ်ထိန်တဲ့မစ်ဆိုင်းဒုံးတွေကိုစမ်းသပ်ခွင့်မရှိတဲ့ကြောင်းမနေ့ကအင်ပီရိုအစိုးရအဖွဲ့အစည်းအဝေးအတွင်းဒိန်းတောက်တွေကိုပြောဆိုလိုက်တာပါဤရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံနဲ့ချုပ်ဆိုခဲ့တဲ့2015ခုနှစ်သဘောတူညီချက်ကိုအတည်ပြုလက်ခံထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတော့နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့မစ်ဆိုင်းဒုံးစမ်းသပ်မှုတွေကိုမလုပ်ဖို့ဤရန်နိုင်ငံကိုတိုက်တွန်းထားပြီးအတိအကျလိုက်နာဖို့ပြဋ္ဌာန်းထားတာမျိုးတော့မရှိပါဘူး။သဘောတူညီချက်အရဤရန်ပေါ်နိုင်ငံတကာကပိတ်ဆို့တန်ခတ်မှုတွေကိုလျှော့ပေါ်ပေးပြီးအပြန်အလှန်အနေနဲ့ဤရန်နိုင်ငံဘက်ကနျူကလ িয়ার အစီအစဉ်တွေကိုလက်နက်အဆင့်အထိမထုတ်လုပ်နိုင်အောင်လျှော့ချပေးထားမှာပါ။ယူရန်နိုင်ငံကတော့နျူကလ িয়ার အစီအစဉ်တွေဟာငင်းချဲနဲ့ရည်ရွယ်ချက်နဲ့သာဖြစ်တယ်လို့မစ်ဆိုင်းဒုံးအစီအစဉ်ဟာလည်းယူရန်နိုင်ငံရဲ့ကာကွယ်ရေးအတွက်သာဖြစ်တဲ့အကြောင်းတခြားလုံးလူလူပြောဆိုထားတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ယူရန်နိုင်ငံနဲ့သဘောတူညီချက်ဟာပျော်ပြောင်းလွန်းတယ်ဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်တယ်လို့ယူရန်နိုင်ငံရဲ့အပြုတ်မှုတွေပြောင်းလဲလာဖို့နဲ့သဘောတူညီချက်အတိတ်ရဲ့ပြန်လည်ရေးဆွဲဖို့ဖိအားပေးတဲ့အနေနဲ့ပိတ်ဆို့တန်ခတ်မှုအတိတ်တွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံဝင်းလှိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အခြားစစ်တပ်ခေါင်းဆောင်၃ဦးနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တဲ့အရေးယူတန်းခတ်မှုဟာမြန်မာနိုင်ငံရေးအပေါ်တက်ရောက်မှုမရှိနိုင်မိမယ်လို့နိုင်ငံတကာမှတက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေတော့ရှိပါတယ်။ဒီအရေးယူမှုဟာရခိုင်ပြည်ထနာကိုဖြည့်ရှင်းမှုအထောက်အကူမဖြစ်စေတဲ့အပြင်ပို့ပြီးတော့ခက်ခဲစေတယ်လို့သမရယုံပြောခွင့်ရသူကတော့တုံ့ပြန်ထားပါတယ်။တခြားတစ်ဖက်မှာတော့တက်မတော်အနေနဲ့ရခိုင်ကိစ္စလူအခွင့်အရေးကိစ္စတွေမှာသတိထားဆင်ခြင်သွားနိုင်တယ်လို့လည်းယူဆကြပါတယ်။ VOA သတင်းတောက်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိဆုံးပုဂ္ဂိုလ်တွေဆိုပြီးတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်အခြားစစ်ကောင်းဆောင်၃ဦးတို့ကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်။သူတို့အပါအဝင်သူတို့ရဲ့မိသားစုဝင်တွေကိုပါအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်။ဒီရေးယူမှုဟာရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းဆောင်ရွက်ရမှာအထောက်အကူမပြုရပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကိုပိုပြီးခက်ခဲစေမှာဖြစ်တယ်လို့တမရာယုံပြောခွင့်ရသူဦးစော်ဒီကစာနဲ့တုံ့ပြန်ထားပါတယ်ဒီဆွဆွဲချက်ဒီပေါ်မှာမြန်မာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးဆောင်ရွက်နေတယ်လို့တမရော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်နေလို့တုံ့ပြန်ထားပါတယ်ဒါကြောင့်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကိုအချိန်နဲ့အခွင့်အလမ်းပေးဖို့လိုတယ်လို့တမရယုံပြောခွင့်ရသူရဲ့စာရဲမှာတုံ့ပြန်ဖော်ပြထားပါတယ်။ဒီလိုပိတ်ဆို့တန်ခတ်တာဟာကမ္ဘာမှာမြန်မာတက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်လို့ရခိုင်ကိစ္စတွေမှာလည်းပိုပြီးစီရင်လာလိမ့်မယ်လို့ SNLD ပါတီအထွေထွေတွင်းမှုဦးဆိုင်လက်ကဆိုပါတယ်
။ပိတ်ဆို့မှုထပ်လုပ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာမှာတော့တက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့နေသားမျိုးအများကြီးတွေ့ရမှာပေါ့နော်သူရအနေနဲ့တက်မတော်ကိုရင်ကြားစီရေးအမျိုးသားရင်ကြားစီရေးကိစ္စမှာဟိုတွန်းတွန်းတက်တိုက်လုပ်နေတဲ့အနေထားဆိုတော့ဤတွင်အေးရကိစ္စမှာတော့ထူးပြီးတော့မှကြောင်းလဲနိုင်ပြအကြောင်းမရှိဘူးထိခိုက်နိုင်ပြအကြောင်းမရှိဘူးလို့မြင်ပါတယ်ခင်ဗျအဖက်မှာလည်းပဲဟိုရခိုင်လိုအရေးကိစ္စမှာတက်မတော်အနေနဲ့ဟိုအရင်တက်ပို့ပြီးတော့မှစဉ်စဉ်ချင်းချင်းနဲ့ပေါ့နော်ပို့မို့ပြီးတော့မှတတိထားလှုပ်ဆောင်လာနိုင်တယ်ဆိုတဲ့အနေထားမျိုးတော့ကျွန်တော်သုံးသပ်နေပါတယ်ခင်ဗျ
မရိကန်နိုင်ငံသား၏ဝန်ကြီးဌာနကတမန်တော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ဗိုလ်ချုပ်တန်ဦးဗိုလ်ချုပ်အောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးရှင်းလင်းတာတွေလူ့ခွင့်ချိုးဖောက်တာတွေမှာတာဝန်ရှိသူတွေဖြစ်တယ်ဆိုပြီးအရေးယူခဲ့တာပါဒီလိုရေးလိုက်တဲ့အတွက်တိုင်းပြည်ပေါ်မှာထိခိုက်နိုင်တာတွေမရှိဘူးလို့လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်းကအခုလိုတုံ့တက်ပါတယ
် institution ကိုရေးယူတာပေါ့ဘူးဗျာတိုင်းပြည်ကိုရေးယူတာပေါ့ခဲ့ဒီလူတွေကိုရေးယူတာဖြစ်တဲ့ကြောင့်မို့လို့ဒီလူတွေနဲ့ပတ်သက်နေတဲ့စီးပွားရေးတွေဒီလူတွေနဲ့မိသားစုတွေပေါ့နော်ဒီလိုဟာမျိုးတွေပုံပြီးထိသွားလိမ့်နိုင်ပြီရှိတယ်ပေါ့အဲတော့တိုင်းပြည်ဘက်ကတော့ဒီဘာမှအများကြီးတော့ဒီကဟိုပုံပြီးထိသေးတဲ့ဟိုဖြစ်ဖို့မရှိဘူးလို့တော့ကျွန်တော်အနေနဲ့ယူဆတယ
်မြန်မာနိုင်ငံလေးလာသူဒေါက်တာခင်မောင်ညိုလဲသူ့အမြင်ကိုအခုလိုပြောပါတယ
်တမန်တော်ကောင်းဆောင်လေအရေးယူတာသူ့ဥပဒေရသူအရေးယူတာယူသင့်ပါလေယူတာကတော့ဥပဒေရှိတယ်တိုင်းဟိုကဘာမှလည်းရှိတယ်တို့လောက်တာလို့သုတ်ဆောင်တယ်ပါလေဒါပေမဲ့သုတ်ဆောင်တဲ့ခါမှာတော့ပြပြတသားပေါ့တိုင်းပြည်ကိုအရေးယူတာမဟုတ်ဘူးနဲ့ဟောသုတ်ဆောင်တဲ့လူကအရေးယူတာဒီတိုင်းပြည်ကတော့ဟောဖမကန်ကန်လမ်းကရှောက်နေတဲ့အကြောင်းလေးတော့ကဘာတိအောင်သူရှင်းပြတာပေါ့ဟောကောင်းဆောင်အရေးယူလိုက်တော့ဒီတိုင်းပြည်ကအလုံးအသုံးမကျတဲ့တိုင်းပြည်လို့ဖြစ်သွားမယ်သူတွေထင်မှကျွန်တော်စိုးတာပါအဲ့ဒါကိုပြောတာ
ပိကရနေအော်ဂလာတွင်ကလည်းရခိုင်မြောက်ပိုင်းစစ်စင်ရေးတွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်တာတွေရှိရဆိုပြီးတပ်မတော်အဆင့်မြင့်ရာရှိအချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတို့ကိုအေးအေးယူတန်ခတ်တာတွေလုပ်ခဲ့ပူပါတယ်ရိုဟင်ဂျာဆိုတဲ့အသွင်လုံးကိုမြန်မာစိုးရရောမြန်မာတပ်မတော်ကပါလက်မခံမိမဲ့ဖြစ်သွားခဲ့တယ်ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းအေးအေးယူမယ်လို့တော့ကတိပြုထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပြပို့ထားတာပါရှင်အခုတစ်ဆက်သေးပဲနားဆင်ကြရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာစစ်ဖက်ကောင်ဆောင်၄ဦးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးတော့ Standard Army တိစောက်ဖို့ကြိုးစားနေတဲ့မြန်မာတပ်မတော်ဂုံတိုက်ခါကိုထိခိုက်စေတယ်လို့မြန်မာစစ်တပ်ဘက်ကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတပ်မတော်ဘက်ကစုံစမ်းစစ်ဆေးအရေးယူတာတွေရှိနေတာကြောင့်ဒီဆောင်ရွက်ချက်တွေအပေါ်မှာလည်းလေးစားဖို့လိုမယ်လို့ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုဟာဒဏ်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတွာလာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုတန်ခတ်မှုနဲ့ပတ်သက်ပြီးတမ်ရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။ဒီလိုကိစ္စတွေအောင်ရောက်ပတ်တာတွေတော့ကျွန်တော်ဆက်မပြောချင်တော့ဘူး။ဒီကတော့ဘာကြောက်တော့ဒီပုံပေါ်ဆောင်ခြင်းအပြင်တော့တက်ရောက်မှုရှိလားတော့တက်ရောက်မှုမရှိလားလို့လည်းကျွန်တော်အရင်ပေါ်လို့ဒီကတော့တမ်ရော့အနေနဲ့ကစမ်းနာအမှုပြောင်းတာ။တမ်ရော့ရဲ့ကုန်ပိတ်ခါတော့ဒါဟုတ်ပါဒီကြံပြီးတိုင်းကတော့ထိခိုက်တယ်ဒီလိုဒီ
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကစတင်တာမဟုတ်ကြောင်းတမရော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်။ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးအရေးယူဆောင်ရွက်တာတွေလှုပ်ဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှဖြစ်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ်
။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတွေနဲ့ဆွဆွဲချက်တွေရှိပါတယ်။ဒီပေါ်ဒီမှာလည်းကျွန်တော်တို့ရည်ရွယ်ချက်တွေရှိအောင်ရှိသူရဖို့ဒီရောက်ဥပောင်းတဲ့ဆောင်ရွက်စစ်ဆေးခုံရုပ်ဖွဲ့နဲ့ကျွန်တော်ဆောင်ရွက်စစ်ဆေးတဲ့စက်ပီဒီနဲ့ရယူသွက်တယ်ဒီဥပဒေတွေတို့နိုင်ငံတကာအဖွဲ့အစည်းတွေကိုတို့ပေးခဲ့ရှိတယ်အခုချိန်ကြီးလည်းတို့ပြည်ပြေးရေးဆောင်ရွက်စီမံကိုတို့တောက်ဦးပြီးဆောင်ရွက်စီတီခုံလုံးနဲ့လှုပ်ဆောင်နေရရှိတယ်အဲ့ခုံလုံးကတော့ကျွန်တော်မြင်ရင်ကောင်းရောက်စီစီပေးခဲ့တာဒီကျူလန်ကားထဲမှာအခုတစ်ချိန်သွားတာနဲ့မချိန်ရှိပေါ့ဒါကြီးကျွန်တော်ဆောင်ရွက်နေရရှိတယ်အရေးယူဆောင်ရွက်မှုတွေကဆောင်ရွက်နေရရှိဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေရဲ့တို့ရဲ့ကြားစီရင်နဲ့အောင်ရမီရဲ့ဒီကနေ့တော့ဒီစားဖို့ကိုလည်းလို့ထင်ပါရဲ့ဗျ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။
ရခိုင်နဲ့ပတ်သက်တဲ့ကိစ္စကလည်းဘာမှပြောတဲ့အရင်းမူကမလုံနိုင်ဘူးလေမလုံနိုင်တဲ့ချိန်ဒီအောက်မှာအခုဘုံကြီးကြီးမြောက်လိုက်လို့ရလှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတိုင်းပြည်သူတော်တော်များများကိုစံတမာရေးစီးစင်ပြီးတော့ပြနောက်ပြီးဆက်လက်နေပြီးဝယ်မှုကိစ္စအစီအစဉ်လေးလုပ်ဒီအကြောင်းချက်လက်ဒီအောက်မှာဆက်တူးချက်လိုက်တာလို့ထင်ပါတယ်ကျောင်းနော်နိုင်ငံရေးမူဝါဒရောက်ဟုတ်ရစ်တင်းတယ်လို့ကျွန်တော်တော့မြင်ပါတယ်ဗျနော
်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလာမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတဦးအပါအဝင်တမ်ရော်အစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်American ဆိုရကဒီလိုရေးယူတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါဝင်စစ်ခေါင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာဆိုရဘက်ကတော့လက်မခံခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှအပြိုင်ဆိုင်ပြုလုပ်ခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနှစ်ဖက်စလုံးကရာနဲ့ချီတဲ့သူတွေတက်ရောက်ပါဝင်ခဲ့ပါတယ်။ဒီအကြောင်း Writer စတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုစလဲအစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုစလဲ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတင်းလာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာပါဒါဟာတမတော်သားကိုစလဲတွေကကန့်ကွက်မှုတွေလှုပ်ဆောင်နေတဲ့ကြားကပဲတောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရွေးဆွဲဖို့ကြိုးစားနေတာဖြစ်ပါတယ်ပုထုနေမှာပြုတ်လုတဲ့ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုတော့ NLD ပါတီဝင်မဟုတ်တဲ့တက်ကြွလှုပ်ရှားသူတွေကဥဆောင်ကျင်းပကြတာဖြစ်ပါတယ်။ထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူတွေကတော့2008ဖွဲ့စည်းပုံပြင်ဆင်ရေး2008ဖွဲ့စည်းပုံကိုကန့်ကွက်ကြောင်းစာတမ်းတွေရေးထားတဲ့တိကျအနေအထားတွေနှစ်ပုစီစာတမ်းတွေနဲ့ခေါင်းစည်းတွေပတ်ထားကြပါတယ်။ NLD ပါတီကဥဆောင်ပြုတ်လုနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲမှာပါဝင်သူကိုပြည်ဖြိုးစော်ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်။လွတ်တော်ရဲမှာတမတော်သားနဲ့25ရဲ့ခိုင်တို့ပါဝင်နေရောကျွန်တော်စပြောချင်တယ်။ဘာလို့လဲဆိုတော့တမတော်ဆိုတာကတိုင်းပြည်နဲ့နော်တို့နိုင်ငံတော်ကာကွယ်ဖို့အတွက်ပဲဖြစ်ကြမယ်။ဒါကြတော့နောက်တဲ့တစ်ချက်ကပြည်ထရေးရာပြည်ထရေးရာနော်သူတမတော်ရဲ့ဘယ်လိုပြောမလဲကာကွယ်ဦးစီးချုပ်ရဲ့လက်အောက်မှာရှိနေတယ်။ဒါကြောင့်ကျွန်တော်တို့ကမလို့ချင်ဘူး။ဘာကြောင့်လဲဆိုတော့ပြည်ထရေးရာအစိုးရရဲ့လက်အောက်မှာရှိလို့ရှိနေတယ်။ဗဓမ္မတရားဥပဒေစိုးမိုးမှုအတွက်ဖြစ်နိုင်မယ်။နောက်တဲ့တစ်ချက်ကတော့ကျွန်တော်တို့ဒီဇနကိုင်တပ်ဖွဲ့အဖွဲ့ကြီးတွေအားလုံးရဲ့ခေါင်းဆောင်တွေတမရကကွယ်ဥစ္စာတွေဖြစ်ရမိတယ်ဒါမှားတယ်ဒါကြတော့လက်နက်ကိုင်တပ်ဖွဲ့အားလုံးရဲ့ခေါင်းဆောင်တွေတမရပဲဖြစ်ကြမယ်ဘာကြောင့်လဲဆိုတော့တမရကျွန်တော်နိုင်ငံမှာအကြီးဆုံးဖြစ်နေလို့ပါပဲ
အလားတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ကိုကျော်ခိုင်ဝင်းကလည်းဘာကြောင့်ဖွဲ့စည်းပုံပြင်ဆင်တဲ့နဲ့ဆိုတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဟုတ်လား59ဆဆိုလည်းပဲတော့ဒေါအောင်ဆန်းစွတ်ကြည်ကိုတမတလုတ်ခွင့်မရအောင်တီးတန့်သူတို့ရည်ရွယ်ချက်ရှိရှိနဲ့ဒါထက်သွင်းထားတဲ့59ဆလို့လည်းကျွန်တော်တို့ကဖြစ်နေတယ်အဲ့တော့ဒေါအောင်ဆန်းစွတ်ကြည်ကိုအဲ့ဒီလိုမျိုးတီးတန့်တားထားတယ်
ဖွဲ့စည်းပုံပါနိုင်ငံတော်တမရရဲ့အရေးချင်းကိုတတ်မှတ်တဲ့ပုံမှန်59ဆလုံးကိုပြင်ဆင်ရေးဆွဲမှာကိုကန့်ကွက်ကြသူတွေကလည်းစင်မြိုင်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။နှစ်ဖက်စလုံးကရန်ကုန်မြို့လေကောင်မြို့တော်ခမရှိမှာလာရောက်စုဝေးပြီးဆန္ဒဖော်ထုတ်ကြတာပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်တဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူအမျိုးသားရေးဝါဒီမဟာကြီးဆိုသူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုအချက်ပေါင်း3000ကျော်3900ကျော်ကိုဟာလားရပ်ပေါင်းအနည်းငယ်နဲ့ဆွေးနွေးဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။အခြေခံဥပဒေကိုရေးဆွဲခဲ့တာလည်း၈နှစ်ကြာခဲ့ပါတယ်။အဲ့ဒီ၈နှစ်ကြာတာကိုရဲ့အပိုင်းခြားလေးတစ်ခုနဲ့ပြင်ဆင်ဖို့ဆိုတာလည်းတိတ်မတင့်တော်ဘူးလို့ယူဆပါတယ
်။အမျိုးသားရေးဝါဒီနောက်တူဦးဖြစ်သူဒေါ်ရွှေရမင်းဆိုသူအမျိုးသမီးကတော့ဖွဲ့စည်းပုံမှာပါတဲ့ပုံမှန်59ဆလုံးကိုပြင်လိုက်မှာကိုမလိုလားကြောင်းအခုလိုပြောပါတယ
်။အခုအန်တီတို့နိုင်ငံမှာ59ဆလုံးပြင်ပြီးတော့ဘာသာကြားတွေကလွတ်တော်ထဲကိုရောက်သွားမယ်။လွတ်တော်ထဲမှာဒီ59ဆလုံးကိုပြင်လိုက်ပြီဆိုလို့ရှိရင်လည်းဒီလွတ်တော်ထဲရောက်လို့ရှိရင်ဘာသာကြားနေပြီးတော့ရွေးချယ်တင်မြှောက်ခွင့်တွေဖြစ်သွားမယ်။တမနာနေရာမှာယူသွားမယ်ဆိုလို့ရှိရင်အန်တီတို့နိုင်ငံကဘလို့လို့တနက်တစ်ချက်မဖောက်ဘဲနဲ့အမျိုးဘာသာတာဝန်ကြာရှုံးသွားမယ်လို့အန်တီအနေနဲ့ယူပါတယ်ရှင်။
အနေဒီပါတီက2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးဆယ်စုနှစ်ပေါင်းများစွာတန်းပြေကိုအုပ်ချုပ်လာခဲ့တဲ့တမတော်လက်ထက်ကနေအာဏာကိုလွှဲပြောင်းရယူလိုက်နိုင်ပေမဲ့လက်ရှိမှာတမတော်နဲ့အာဏာကိုခွဲဝေအုပ်ချုပ်နေရဆဲဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်436ကာကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပံ့ပိုးရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွှတ်တော်အမတ်တချို့ကသုံးသပ်ပြောဆိုကြပါတယ်ဒါပေမဲ့တမရသာကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆွဲမယ်ကိစ္စဟာအခက်အခဲရှိနိုင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုကိုဝေဖန်တဲ့အမျိုးသမီးလွှတ်တော်အမတ်၄ယောက်ကိုဒီတိုင်းပြည်မှာမနေခြင်းနေရရင်နိုင်ငံပြောင်းခြင်းပြန်ဆိုပြီးတော့တမရထရန့် Twitter ကရေးသားခဲ့တာကြောင့်ဒါဟာလူမျိုးရေးခွဲခြားမှုသဘောဆောင်နဲ့မှတ်ချက်ဖြစ်အောက်လွှတ်တော်ကရှုတ်ချတဲ့ဆုံးဖြတ်ချက်တစ်ရပ်ကိုချမှတ်လိုက်ပါတယ်ဒါပေမဲ့လည်းတမရထရမ့်နဲ့သူ့ရဲ့အပေါင်းပါ Republican Party ဝင်အတော်များများကဝေဖန်ရှုတ်ချပြောဆိုချက်တွေအပေါ်မှာခုခံခြေပနေကြပါတယ်။တမရရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့ American နိုင်ငံရေးမှာအကြီးအကျယ်ကွဲလွဲချက်တွေပေါ်ထွက်နေတဲ့အကြောင်းကိုဂျင်မလုံးရဲ့သတင်းပေးပို့ချက်ကိုကိုငင်းညာကပြောပြပေးပါမယ်ရှင်
။တမရဒေါ်နယ်ထရမ့်ကတော့သူစောပိုင်းပြောခဲ့တဲ့ဒီနိုင်ငံမှာမနေခြင်းပြန်သွားနိုင်တယ်ဆိုတဲ့မှတ်ချက်အတိုင်းပဲဆက်လက်ရည်တည်နေပါ
တယ်။But they should love our country. They shouldn't hate our country. You look at what they've said. I have clips right here.
သူတို့ပြောတာကိုကြည့်လေဒီမှာဗီဒီယိုတွေရှိတယ်ဒီတန်းပြည်အတွက်အစ္စရေးအတွက်တခြားသူတွေအတွက်အင်မတန်ဆိုးတဲ့ကိစ္စဒီတော့သူတို့အပေါ်ပဲမူတည်တယ်သူတို့ကြိုက်တာလုပ်လို့ရတယ်ထွက်သွားလို့ရတယ်နေကျင်နေလို့ရတယ်ဒါပေမဲ့ကျွန်တော်တို့တန်းပြည်ကိုသူတို့ချစ်တဲ့ဒီတန်းပြည်ကောင်းကျိုးအတွက်လှုပ်လှုပ်သွင်း
အသားရောင်မတူတဲ့ဒီမိုကရက်ပါတီဝင်အမျိုးသမီးလွှတ်တော်အမတ်တွေကိုရည်ရွယ်တဲ့တမရရဲ့ပြောဆိုချက်ဟာလူမျိုးရေးခွဲခြားတယ်လို့အစွန်းရောက်တဲ့မှတ်ချက်လို့ဒီမိုကရက်ဘက်ကဝေဖန်ပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမားကအခုလိုပြောပါတယ
် I think what President Trump did
တမန်ထရန့်ရဲ့လုပ်ရဟာတိတ်ကိုဆက်စုပ်ဖွဲ့လုပ်ရပါလူတယောက်ရဲ့ပင်ကိုအတွင်းစိတ်ကိုအဆူအဝါးဆုံးမြင်လိုက်ရတာပါအမေရိကန်ပြည်တော်စုမှာသွေးကွဲစီတဲ့စကားပါအရင်ကဘယ်တမန်မှဒါမျိုးမလုပ်ခဲ့ပါဘူ
းဒီမိုကရက်ပါတီတွင်တမန်လောင်းအဖြစ်ဝင်ပြိုင်နေသူတွေကလည်းတမန်ရဲ့ပြောဆိုချက်အပေါ်ဒေါသဖြစ်နေကြပါတယ်ပါတီတွင်တမန်လောင်းအဖြစ်ရှေ့ကပြေးနေသူအိုဝါပြည်နယ်မှာမဲဆွယ်စည်းရုံးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကအခုလိုပြောပါဗျ။
There's never been
အမေရိကန်သမိုင်းမှာဗီယက်နမ်မှာဒီသမ္မတလူမျိုးရေးခွဲခြားတာသွေးခွဲတာတွေကိုပြောင်းချကြမပြောခဲ့ပါဘူး။ကမ္ဘာကဘယ်လိုမြင်မလဲဆိုတော့စဉ်းစားကြည့်ပါဦး
။တချို့ Republican တွေကလည်းသမ္မတဟာတိုင်းပြည်အတွင်းမှာသွေးကွဲအောင်လုပ်နေတယ်လို့ဆွဆွဲတယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ဝေဖန်လာကြပါတယ်။ Republican အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါဗျ။
I wish we'd have moved past it but
ဒါတွေလွန်မြောက်ပြီးရှစ်ဆက်စေခြင်းပါဗျ။ဒီလိုအပြန်အလှန်မှတ်ချက်ပေးဆွဆွဲနေတာတွေကတိုင်းပြည်ရဲ့စိတ်ဓာတ်ကိုအကြီးအကျယ်ဖျက်ဆီးတဲ့သွေးကွဲတဲ့အခြေအနေကိုရောက်အောင်ပြန်ပို့ပေးနေပါတယ
်။တခြား Republican တွေကတော့တစုံတရာထုတ်ဖော်ပြောဆိုတာမျိုးမရှိသလိုဒီကိစ္စမှာဝင်မပါပဲရှောင်နေကြပါတယ်။အထက်လွှတ်တော်အမတ် Mitch McConnell ကတော့အပြန်အလှန်ပြင်းပြင်းထန်ထန်ပြောဆိုဝေဖန်နေတာတွေရှော့ချဖို့နှစ်ဖက်စလုံးကိုတိုက်တွန်းနေပါတယ
်။ Well the president is not a racist.The president is not a racist.
တမရဟာလူမျိုးရေးခွဲခြားတဲ့သူမဟုတ်ပါဘူး။ခွဲခြားတဲ့သူမဟုတ်တယ်လို့အခုလိုအားလုံးပြောနေပုံတွေကတိုင်းပြည်အတွက်မကောင်းပါဘူး။ဒါတွေကကွဲပြားတဲ့အမြင်အယူဆတွေကနေထွက်လာတာတွေပါ။ဒါကအဓိကပါ
။တမရဥတီပြောခဲ့တဲ့အမျိုးသမီး၄ယောက်ထဲမှာနယူးယောက်ပြည်နယ်အောက်လွတ်တော်အမတ် Alexandria Ocasio-Cortez လည်းပါဝင်ပါတယ်။တမရရဲ့ပြောဆိုချက်တွေကိုအလေးမထားဖို့ American ပြည်သူတွေကိုသူကတိုက်တွန်းနေပါတယ်
။ And so the first note that I want to tell children across the
family တဝမ်းမှာရှိတဲ့ကလေးငယ်တွေကိုကျမပြောချင်တာကသမရကဘာပဲပြောပြောဒီတိုင်းပြည်ဟာမင်းတို့ပိုင်တဲ့တို့အလုံးပိုင်တဲ့နိုင်ငံဖြစ်တယ်ဆိုတာပါပဲ
အခုနောက်ဆုံးသမရနဲ့ဒီမိုကရက်တွေအကြားအခြေအတင်ဝေဖန်ထိုးနှက်မှုတွေကနောက်နှစ်သမရရွေးကောက်ပွဲကာလမတိုင်ခင်ပမာဏအစားလို့ပြောရပါလိမ့်မယ်ခင်ဗျာ
ကိုငင်းညာပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမလူလူနဲ့ကျမ်းမာရေးကဏ္ဍဥကြောစန္တာရဲ့မြမရေးတုံသက်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ပုံတူနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညနဲ့လိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်မှာအခြေခံဥပဒေပြင်ဆင်ရေးတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်မှာလဲဆိုတဲ့အပေါ်မှာ
ဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့
မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ဒီတပတ်အတွက်နားဆင်ရမှာကနောင်လာမယ့်ဆယ်စုနှစ်တွေမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းတွေလျော့နည်းသွားအောင်ဆောင်ရွက်တဲ့နေရာမှာလူငယ်တွေရဲ့အခန်းကဏ္ဍကလည်းအရေးပါတာကြောင့်လူငယ်တွေကြားမှာပြန့်နှံ့နေတဲ့ကင်ဆာရောဂါဖြစ်စေနိုင်တဲ့အပြုအမူတွေညော့နေသောအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့လူတွေအကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာကင်ဆာရောဂါဖြစ်ပွားမှုတွေဟာတစ်နှစ်ထက်တစ်နှစ်ပိုပြီးများပြားလာနေတယ်လို့ကြေညာသူတွေကသုံးသပ်ထားကြပါတယ်။ကင်ဆာရောဂါဖြစ်ပွားမှုတွေမြင့်တက်လာခြင်းဟာရေတို့အကြောင်းပြချက်တွေကြောင့်မဟုတ်ဘဲမာယွင်းနဲ့နေထိုင်စားသောက်မှုတွေကိုနှိရှေလာများလက်ခံကျင့်သုံးလာရကနေဖြစ်ပေါ်လာရခြင်းဖြစ်ပါတယ်။မာယွင်းနဲ့စားသောက်နေထိုင်မှုပုံစံတွေကိုနှစ်ပေါင်း20ကျော် 30 ကျော်လက်ခံကျင့်သုံးခဲ့ရကနေအကျိုးဆက်အနေနဲ့ကင်ဆာရောဂါဖြစ်ပွားမှုလုံးတွေတိုးတက်လာရခြင်းဖြစ်တာကြောင့်မြန်မာနိုင်ငံမှာကင်ဆာရောဂါဖြစ်ပွားမှုတွေကိုရောကြအောင်ဆောင်ရွက်မယ်ဆိုရင်မျက်မှောက်ခင်လူငယ်တွေရဲ့နေထိုင်စားသောက်မှုပုံစံတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့ပုံစံတွေဖြစ်အောင်ပညာပေးစည်းုံနိုင်မှာနောင်လာမယ့်နှစ်ပေါင်း20ကျော် 30 အတွင်းမှာကင်ဆာရောဂါဖြစ်ပွားမှုလုံးတွေကိုရောကြအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဒေါ်ရင်ထွန်းကပြောပါတယ
်ကင်ဆာဆိုတာအသက်ကြီးမှဖြစ်တဲ့ရောဂါပေါ့အဲ့ဒါကြောင့်မတို့တွေကတိတ်ပြီးတော့မကြောက်ဘူးအမှန်စတဲ့ဒီနေ့တော့တည်းနဲ့ဖြန့်ကင်ဆာမဖြစ်ဘူးဆိုတော့မကြောက်ဘူးဒီကံကတော့ကင်ဆာ20 30 40နေမှဖြစ်တာပေါ့အဲကြတော့နောင်တဆိုတာနောင်မတရပေါ့နော်ဒါတွေကိုကာဝယ်ဖို့အတွက်ကတော့အစော်ကြီးတွေကရှောင်ထားမယ်ဆိုလို့ရှိရင်တော့အကောင်ဆုံးပဲ
ဆက်လက်အရင်နဲ့930မှုတွေဟာကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပါဝင်ပြီးကျန်းမာရေးနဲ့ပတ်သက်တဲ့ဆိုးကျိုးတွေကိုလည်းဖြစ်စေနိုင်တာကြောင့်မှားယွင်းတဲ့အပြုမှုလေ့ကျင့်တွေဖြစ်တယ်လို့ဆရာဝန်တွေကသုံးသပ်ထားကြပါတယ်ဒီလိုမှားယွင်းတဲ့အပြုမှုလေ့ကျင့်တွေကိုလူငယ်တွေကြားမှာဘလောက်တောင်လက်ခံကျင့်သုံးနေကြပါသလဲလို့မေးကြည့်တဲ့အခါကိုရဲခေါင်ကိုစရာမျိုးနဲ့ကိုလာဆိုးမြင်တို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါရစေ
။လူငယ်တွေကြားမှာတော့တော်တော်ပြန့်နှံ့နေတယ်။ဆက်လက်ကွန်အကောင်လုံးကလူငယ်တွေ80ရာခိုင်နှုန်းလောက်ကအသုံးပြုနေတာကိုကျွန်တော်တွေ့ရတယ်။ကျောင်းသားတွေကအဆပေါ့။တော်တော်ပြန့်နှံ့နေခင်ဗျာ။အခုလူငယ်တော်တော်များများအရောက်ရောဆက်လက်ရောတောက်ကြ။အဲကျောင်းတွေဘက်တွေအဲကျောင်းတွေရောရှင်ကလေးတွေရောတောက်နေကြရဗျာ။အခုကျွန်တော်တို့အထက်တန်းကျောင်းနေဆိုရင်ငါးတန်းတော့ကစပြီးတော့ဆက်လက်ဘူးဗျာတောက်က
ြလူငယ်တိုင်းကတော့ရက်တော့မတောက်ဖြစ်ဘူးဒါပေမဲ့ဘီယာလောက်တော့တောက်ဖြစ်တယ်ဆက်လက်ကတော့လူငယ်တိုင်းမှဆိုလို့ရှိရင်60ရာခိုင်နှုန်းလောက်ထိဆက်လက်တောက်ကြများတယ
်လူငယ်တွေကြားမှာကျေပြန့်လာနေတဲ့မှားယွင်းတဲ့အလေးအကျင့်နဲ့ပြုမှုတွေကိုပြုပြင်ထိန်းချုပ်မှုတွေမပြုလုပ်ဘူးဆိုရင်နောင်လာမယ့်အနှစ်20ဝန်းကျင်မှာမြန်မာပြည်သူတွေအနေနဲ့ကင်ဆာရောဂါရဲ့ဝင်းနှုတ်ဝင်းမိုးတွေကိုအခုထက်ပိုပြီးအစာပေါင်းများစွာခံစားကြရမှာပါဆလိတ်အရက်နဲ့ကိုင်ရာတွေဟာကင်ဆာရောဂါဖြစ်စေနိုင်တယ်ဆိုတာကိုလူငယ်တွေတော်တော်များများကသိရှိကြပြီးမြဲရှောင်ကျင်လို့တဲ့စိတ်ကအာနေနေတာကိုတွေ့ရတာကြောင့်လူငယ်တွေကိုကျန်းမာရေးနဲ့ညီညီညွတ်ညွတ်နေထိုင်ပြုမှုခြင်းစိတ်ရှိလာအောင်စီရင်လှုပ်ဆော်ပေးဖို့လိုတယ်လို့ဒေါက်တာဒေါ်ရင်ထွန်းကပြောပါတယ
်အများစုကတကယ်တော့ knowledge ရှိပြီးသားပဲဆလိတ်တောင်ကင်ဆာဖြစ်မယ် rain ဒီပါတယ်ကွန်ဆာရင်ဟာ green cancer ချာကင်ဆာတွေဖြစ်မယ်ဆိုတာလည်းသိတဲ့လူများပါတယ်မသိတဲ့လူကတော့နည်းတယ်မသိရင်တော့ဒီကင်ဆာပူးသတ္တရရရှိအောင်ကျွန်မတို့ကဒီ community ထဲမှာအခုလိုပဲကင်ဆာပညာပေးလုပ်ငန်းတွေလုပ်နေတယ်အာကျွန်မတို့ဖွဲ့လေးလုပ်တာမဟုတ်ဒိုင်းပြည်လုံးမှာရှိတယ်ကျွန်မတို့ဝန်ထမ်းတွေအားလုံးကလုပ်တာပဲလေဆိုတော့ဒါတွေကိုရရှိအောင်စောင့်တီစံတဲ့နေလည်းအများကြီးရှိတယ်အခုဆိုရင် electronic media တွေမှာဟလာ mobile ထဲမှာလည်းဒါ Google Maps တို့အများကြီးလွယ်ပူးသတ္တရရှိတယ်သို့တော်တကယ်တမ်းတော့ဘာဖြစ်တဲ့နေဆိုရင်စိတ်တက်ပေါ့ကိုလုတ်ကိုလုံးမယ်ကို ကာဝယ်နေတဲ့ဟာတွေကာဝယ်မယ်စိတ်နေမတော့ဘူးဆိုရယ်စိတ်တက်ဖြတ်မယ်ဆိုရယ်မိပြီပဲပေါ့နော်ကျွန်တော်အရေးကြီးတာကတော့စိတ်တက်ရယ်နောက်တစ်ခါတကယ်လိုက်ပြီးတော့ကြင်ကြံပြီးတော့ဟလာမတော့ဘူးဆိုလုံးဝမတော့ဘူးတိကနဲ့ဖြတ်မယ်အစားတောက်ကလေးနွယ်စားမယ်ဆိုရယ်စားမယ်စသဖြင့်ပေါ့နော်မိမိရယ်စိတ်တက်ပါပဲ
ဆလိတ်ကွန်ရနဲ့အရက်တွေကိုနှစ်နဲ့ချီပြီးသုံးဆဲမှကင်ဆာရောဂါဖြစ်တယ်လို့သတ်မှတ်ထားပြီးကင်ဆာရောဂါဖြစ်တဲ့သူတွေတွေ့ကြုံရတဲ့ဒုက္ခနဲ့အခက်အခဲတွေကိုလည်းစာရိတ်လက်တွေတွေသိရှိထားခြင်းမရှိသေးတာကြောင့်လူငယ်တွေဟာဆလိတ်အရက်နဲ့ကွန်ရတွေကိုအထင်ကမရှိသုံးဆဲလာကြတာဖြစ်ပါတယ်လူငယ်တွေအနေနဲ့ကျန်းမာရေးဘုဒ္ဓဘာသာတွေကိုလေ့လာပြီးကျန်းမာရေးအတွက်မကောင်းတဲ့အလေ့ကျင့်တွေကိုရှောင်ကျဉ်သင့်တယ်လို့ကင်ဆာရောဂါမဖြစ်စေချင်တဲ့သူတွေကအခုလိုအကြံပေးပါတယ
်အဓိကတော့စာဖတ်ခြင်းပဲကွာစာဖတ်မှအသိပညာတွေရမယ်ဒီအကြောင်းအရာတွေသိမယ်သိတော့မှရှောင်နိုင်မယ်အဲ့တော့လူငယ်တွေစာဖတ်ပါလို့ပဲကျွန်တော်ကပြောချင်တယ်ပြီးတော့ပဝင်းညီမအမြင်တွေ့နေရတာတွေကိုလည်းအကူအဆိုင်လေးနဲ့ရှောင်ကျဉ်ပေးဖို့ကျွန်တော်ကပြောချင်ပါတယ
်အဲ့တော့ကျမ်းမာရေးကအမအနေနဲ့အဓိကပဲစီးပွားရေးကဒုတိယကျမ်းမာရေးကပထမအမရဲ့ခံယူချက်ပေါ့နော်ဘာလို့လဲဆိုတော့အမကိုယ်တိုင်လည်းကျမ်းမာမှာမလုပ်နိုင်အလုပ်လုပ်နိုင်တယ်လေအမတစ်ခုကျမ်းမာရေးချိုးခြင်းသွားပြီဆိုရင်အမအလုပ်မလုပ်နိုင်ဝင်ငွေရဆာနေသွားပြီအဲ့ကြောင့်ကျမ်းမာရေးကအဓိကကျမ်းမာရေးအဓိကဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဘာယူကိုရီးယားပေါ်တော့ဘ ഹു တုတအနေနဲ့ဘာတွေကိုလေ့လာရမလဲကိုယ့်ရဲ့အသက်ရှည်ဖို့အတွက်ပေါ့နော်ယောဂကင်းဖို့အသက်ရှည်ဖို့လို့အတွက
်နောက်လာမယ့်ဆယ်စုနှစ်တွေမှာကင်ဆာယောဂဖြစ်ပွားမှုနှုန်းတွေရုံနေတော့အောင်ဆောင်ရွက်တဲ့နေရာမှာလူငယ်တွေရဲ့အခန့်ကဏ္ဍကလည်းအရေးပါတာကြောင့်လူငယ်တွေကြားမှာပြန့်နှံ့နေတဲ့ကင်ဆာယောဂဖြစ်စေနိုင်တဲ့အပြုမှုတွေရုံနေတော့အောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါကင်ဆာယောဂဖြစ်ပွားမှုနှုန်းရုံနေတော့အောင်လုတ်တဲ့နေရာမှာလူငယ်တွေရဲ့အခန်းကဏ္ဍကအရေးပါတဲ့နေရာမှာရှိနေတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးတော့ဥကြုံစံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။တက်မတော်ဟာသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစ်စိတ်တစ်ပိုင်းထောက်ခံမဲ့သဘောပြလာတာဟာဘာရည်ရွယ်ချက်ရှိလို့ပါလဲ။ဘယ်အတိုင်းတာထိပြင်ဆင်နိုင်ပွဲရှိပါသလဲ။မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းနဲ့ဥကြုံစံသားတို့ဆွေးနွေးသုံးသက်တင်ပြထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုထားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြရတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့မှဘာကြောင့်များသူတို့စက္ကန့်ကြဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာကြအကြောင်းရှိနေပါလားခင်ဗျာ
အဲကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထူထူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့ပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ရေပူရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လောက်ထိတော့ပြင်ဆင်လို့တယ်ဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြမ်းမြင့်ခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပေးဖို့ကိစ္စပေါ်လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြံပြင်းနားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေမယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်ရင်းနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အထူးသဖြင့်အစိုးရဘိုင်းနောက်လွတ်တော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နော်လျှော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလှမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိသလောက်နည်းတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းအနားပါတဲ့ပုံမှန်ဒီနေ့အကြီးပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်။တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဒ ဘယ်ပုံမှကိုမှပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတဆင့်ရလာတဲ့သဘောတူညီချက်တွေပုံမှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုဖော်ဆောင်ဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကတမရောကသူတို့အနာရှော့ချရေးမဟုတ်ဘဲနဲ့တိုင်းရင်းသားအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတဲ့ဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမရောဘက်ကနိုင်ငံရေးရည်မှန်ချက်အထူးသဖြင့်တမရောရဲ့ကြည့်ခဲ့ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရေးရည်မှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံကျင်တဲ့ဆန္ဒရှိနေလို့ဒီလိုတိုင်းရင်းသားတွေရဲ့ကျင့်တတ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတဲ့ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
အဲဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေအဲဥပမာအဖြစ်ပေါ့လေလက်ရှိအခြေအနေမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်အဲ့တော့ဒီပုံမှန်နှစ်ချုပ်တဲ့ပြင်ဆင်ရေးကိုတမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့တော့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေရဲ့နော်ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတမတော်တည်ဆောက်ရေးပါ။ဒီအဓိကအခြေတဲ့မူဝါဒစံစီလုပ်ငန်းစဉ်တွေပေါ်မှာနှိမ့်နှိုင်းပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ကြီးစားတံပိုးထားမှုကိုကျားယူနိုင်မှုဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ
တယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝင်ရောက်ခံရမယ်ဆိုတာအဓိကထိတိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်။ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးလာအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်နှစ်ချုပ်တဲ့ကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့ဒါဟိုတိုင်းသားတွေလူလားနေတယ်ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုံချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ဟိုင်းနှုန်းကျော်တွေပါတွေကအစားဒါထားသိခရင်တဲ့ကိစ္စတွေပါကျွတ်တော့မှ25ခိုင်လို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတက်မတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတက်မတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးောဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတက်မတော်ကာကွယ်ရေးစည်းချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်စုဝန်ကြီးတွေကိုလာကတ်တော်ဝင်ပြီးပြီးတဲ့အချိန်မှာတက်မတော်ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတီးပြုတ်နိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေဥမာစွတ်တော်ရဲကနေလာတက်မတော်သားစွတ်တော်ကိုယ်စလေတွေရဲ့ရာဂိုင်းနှုန်းကိုတဆင်ချင်းစီရှော့ချဖို့ဆိုတော့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ကျွန်တော်တို့တမန်တော်နဲ့ပတ်သက်တဲ့အပိုင်းတော်တော်လေးပြောကြပြပါပြီ။ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ်။ NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေးတံပြစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်း ဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက်ကမ်ပိန်းလုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမျိုးသိန်းပဲလို့ပြောလို့ပါလဲ
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းလို့တစ်ဖက်သက်ဟိုတုံ့ပြန်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အသေးကတော့တမတော်ကမထောက်ခံရင်ဘယ်ပုံမှဟိုမှာပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အသေးကိုတော့ဘယ်ပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရင်ဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ဖော်ဆောင်တယ်လို့တုံ့ပြန်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖိုးရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပေမဲ့အနာရလာပြည့်နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်အမျိုးသားရင်ကြားစီရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပေးအယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားစီရေးကိုဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘလောက်ထိလောက်ခဲ့နိုင်တယ်လို့သုံးသပ်လို့ပါတယ်သုံးသပ်လို့ရပါတယ
်ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအ short ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်ဒါပေမဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့ဟောတက်မတော်အကြီးအကဲပိုင်းနေရှားမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွဲဆုံဆွေးနွေးလမ်းကြောင်းကိုတက်မတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော်ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်အဲ့ဒီအတွက်ကြောင့်မလို့လွန်ခဲ့တဲ့အစိုးရတက်တန်းအတွင်းမှာတက်မတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအချားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့အတွက်မကြိုက်ခဲ့ဘူးအမျိုးသားပြန်လည်ပြည့်မြတ်ရေးဖို့လည်းပဲချစ်တီရောက်ရောက်စွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်
ခြေကံဥပဒေပြင်ဆင်ရေးမှာတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်တယ်လဲဆိုတဲ့အပေါ်ဥကြောဇန်သာနဲ့မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးတင်ပြထားတဲ့ဥကြောဇန်သာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါအခုတော့လာမယ့်စနေညတရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်ဒေါရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးတော်တော်များတင်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအားပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲ။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရဘာတွေရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်မြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
ကျွန်တော်ဇန်နိုင်ပါ
တ်စင်တင်ဆက်ပေးနေတာ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Wimbledon Tennis ပြိုင်ပွဲမှာတော့ Novak Djokovic နဲ့ Simona Halep တို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြပါတယ်။အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့ Senegal နဲ့ Algeria အသင်းတို့ Final မှာဘောလုံးကြမှာဖြစ်ပါတယ်။ Barcelona အသင်းကတော့ပြင်သစ်တိုက်စင်မှု Antoine Griezmann ကို Euro 2020နဲ့ဝယ်လိုက်ဖြစ်ပါတယ်။လူတစ်ပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။Wimbledon Tennis ပြိုင်ပွဲတွေကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။နောက်ဆုံး Final ပွဲတွေကအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါ။ပရိသတ်တွေဟာကနေဟင်ကနေနဲ့ဖြစ်လောက်အောင်ကိုရင်သက်ရှိမောစီရာကောင်းတဲ့ပွဲတွေဖြစ်ခဲ့ကြတယ်လို့ပြောရမှာပါ။တနင်္ဂနွေနေ့ကအမျိုးသား Final မှာတော့လက်ရှိ Champion Novak Djokovic နဲ့ Wimbledon ကို၈ချိန်ပိုဆွဲပြီးတော့အမျိုးသားဘက်မှာအများဆုံးရထားတဲ့Roger Federer ကစားခဲ့ကြပြီးပွဲချိန်က4:58မိနစ်ကြာခဲ့ပါတယ်။ဒါကြောင့် Wimbledon သမိုင်းတစ်လျှောက်မှာတော့ပွဲချိန်အကြုံတူးချင်း Final ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ပထမပွဲကိုချိန်နဲ့ကစားပြီးတော့ Djokovic ကဂွန်6နဲ့နိုင်လိုက်ပြီးဒုတိယပွဲမှာတော့ Federer က6တက်နဲ့ပြန်နိုင်ပါတယ်။တတိယပွဲမှာတော့ Djokovic ကတစ်ခါဂွန်6နဲ့ပြန်နိုင်ပြီးတော့ရုပ်ထပွဲမှာ Federer က6-4နဲ့ပြန်နိုင်ပါတယ်။နောက်ဆုံးပွဲမှာ Federer က8-9နဲ့ဦးဆောင်နေတဲ့အချိန်မှာChampionship point လို့ခေါ်တဲ့နောက်ဆုံးမှတ်ကို2ကြိမ်ဇက်တိုက်ရခဲ့ပေမဲ့မနိုင်ခဲ့တာကြောင့်12ပွဲစီတည်ရဖြစ်ပြီးတော့ tie break ကစားကြတာမှာ Djokovic ကခွန်သုံးနဲ့နိုင်ပြီးတော့ champion ဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Federer ရဲ့ service ကအလွန်ပြင်းထန်ပြီးတော့ပွဲချိန်အတော်များများကိုလည်းအပေါ်စီးကနေထိမ့်ချုပ်နိုင်ခဲ့ပေမဲ့ Djokovic ကကြကုတ်ကြခဲနဲ့နောက်ဆုံးမိနစ်ထိလုံးဝကိုအ Shot မပေးဘဲကစားခဲ့တာကြောင့်အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ဒီပွဲကသူကစားခဲ့သမျှပွဲတွေထဲမှာထိဆုံးသုံးဝက်မှာပါပြီးတော့ရှုံးဖို့နောက်ဆုံးတမတ်ပဲလိုတဲ့အနေထားကနေပြန်နိုင်လိုက်တာကမယုံနိုင်လောက်အောင်ပါပဲလို့ပွဲပြီးမှပြောပါတယ်ဂျိုကိုဗစ်ကဒီပွဲနိုင်လိုက်တဲ့အတွက် Wimbledon ကို5ကြိမ်မြောက်ဘူးဆွဲသွားပြီးတော့ Grand Slam ဆုဖလားကိုလည်း16ကြိမ်မြောက်ရသွားတာဖြစ်ပါတယ်မြန်မာ final ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့ American ကနံပါတ်ကြီး Serena Williams နဲ့ Romania က Halep တို့ဝေါ်လူခဲ့ကြတာပါဒီပွဲမှာ Serena ကသူ့ရဲ့ပြင်းထန်လွန်းတဲ့ရိုက်ချက်တွေနဲ့ Halep ကိုဘယ်ညာမောင်းပြီးပွဲကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့ Halep ရဲ့တံပြန်ရိုက်ချက်တွေနဲ့ခန်းစစ်ကစားပုံတွေကအရန်ကောင်းခဲ့သလို Serena ရဲ့ရိုက်ချက်တွေမှာလည်းအမားများခဲ့တာကြောင့်နောက်ဆုံးမှာ Halep က Serena ကို 6-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပိုဆွဲသွားပါတယ် Serena ကတော့သူ့အနေနဲ့အနိုင်ရဖို့အစွမ်းကုန်ကစားခဲ့ကြောင်းဒါပေမဲ့ Halep ကအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ပွဲပြီးမှချီးကျူးသွားပါတယ
် And I can't wait to come back here actually.
Halep ကလည်းဒီပွဲဟာသူတင်းနစ်ကစားခဲ့တဲ့အတန်းတစ်လျှောက်မှာအကောင်းဆုံးကစားနိုင်ခဲ့တာဖြစ်တဲ့ဆိုပြီးတော့ပွဲပြီးစုရစီမှာပြောကြားခဲ့ပါတယ်။ Halep အတွက်တော့ဒါဟာ Wimbledon ပြိုင်ပွဲကိုပထမဆုံးနိုင်တာဖြစ်ပြီးတော့ဒုတိယအချိန်မြောက် Grand Slam ဆုဖလားလည်းဖြစ်ပါတယ်ဗျာ။ဘောလုံးသတင်းတွေဘက်ကိုဆက်အရင်တော့အီဂျစ်နိုင်ငံမှာကျင်းပနေတဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာ Senegal နဲ့ Algeria အပြင်နေ Final တက်သွားကြပါတယ်။ဒီပိုင်းနဲ့ပွဲစဉ်တွေကိုတနင်္ဂနွေနေ့ကကစားကြတာမှာ Senegal ကတူနီရှားကိုတကိုးကိုးမရှိနဲ့နိုင်သွားသလို Algeria နဲ့ Nigeria ပွဲမှာတော့ပွဲပြီးကနေမှ Maris Twin နဲ့ Go နဲ့ Algeria က2ဂိုးတကိုးနဲ့နိုင်သွားပါတယ်။ဒါကြောင့် Senegal နဲ့ Algeria တို့တောက်ကြနေမှာပိုလူကြမှာပါ။နောက်ထပ်ဘောလုံးသတင်းတွေကိုဆက်ရရင်တော့ပြင်သစ်တိုက်စင်မှု Antoine Griezmann ကို Barcelona အသင်းက Euro ငွေ120နဲ့ဝယ်လိုက်ပါတယ်။ Barcelona က Griezmann ကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဒလိုင်လာဆန်နီယန်နီကကြီးညာပါတယ်ဘာစလိုနာကိုဖြောင်းလာတဲ့ပတ်သက်ပြီးဂရီးစမန်ပြောတာကတော့
pues un nuevo reto intentar superarme
ဒါစင်ခုံမှုအစ်စ်ပါကျွန်တော်အနေနဲ့အခုထပ်ပိုကောင်းလာအောင်တိုးတက်အောင်လုပ်သွားမှာပါကျွန်တော်အနေနဲ့အသင်းမှာနေရာတနေရာရဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အရေးပါတဲ့သူတယောက်ဖြစ်အောင်လည်းလုပ်သွားမှာပါဘာစီလိုနာနဲ့အတူလာလီဂါဖလားရှုံးထွက်ဖလားနဲ့ကျွန်တော်မရဘူးသေးတဲ့ချန်ပီယံလိဂ်ဖလားတွေရအောင်လုပ်သွားမှာပါ
ရီဇန်ဟာဘာစလိုနာနဲ့အတူတနင်္ဂနွေနေ့ကဆီစစ်ခဲ့ပါတယ်။ဒါမဲ့လည်းအက်တလက်တီကိုမက်ဒရစ်အသင်းကတော့ဂရီးစမန်အတွက်ဘာစလိုနာဘက်ကပေးတဲ့ပြောင်းရွှေ့ခြင်းဟာမလုံလောက်ဘူးဆိုပြီးတော့ပြောနေပါတယ်။ဒါမဲ့လည်းဘာစလိုနာဥက္ကဋ္ဌဂျိုဇက်ဘာတိုမူကတော့ဒီအက်တလက်တီကိုမက်ဒရစ်ဘက်ကအခုလိုပြောတာဟာတရားမဝင်ဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်။ဆိုတော့ဘာတွေဖြစ်လာအောင်လဲဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ဗျာ။ဘာစလိုနာကဂရီးစမန်ကိုဝယ်လိုက်ချိန်မှာဘိုင်ယန်မြူနစ်ကလည်းစတူဂတ်မှာကစားနေတဲ့ပြင်သစ်နောက်တန်းလူဘန်ဂျမင်ပေါ်ဘတ်ကိုဝယ်လိုက်ပါတယ်။ဘိုင်ယန်ကိုပြောင်းလာတာနဲ့ပတ်သက်ပြီးပေါ်ဘတ်ပြောတာကတော့
Ich freue mich
ဒီကနေ့မှာဘိုင်ယန်မြူးနစ်ကစားသမားဖြစ်လာတဲ့အတွက်ကျွန်တော်အယံဝမ်းသာပါတယ်။ဘိုင်ယန်အတွက်ကစားရမှာဖြစ်တဲ့အတွက်ဂုဏ်ယူပါတယ်။ဘိုင်ယန်အသင်းကအသင်းကြီးဖြစ်ပြီးအပအကောင်ဆုံး၄သင်းထဲမှာပါပါတယ်။ဘိုင်ယန်နဲ့အတူလိဂ်ဖလားရှုံးထွက်ဖလားနဲ့ချန်ပီယံဖလားတွေကိုရကြင်ပါတယ်။အဲဒါကြောင့်ကျွန်တော်ဘိုင်ယန်ကိုပြောင်းလာခဲ့တာ
ပါ။ဖော်ဝတ်ဟာဘိုင်ယန်မြူးနစ်နဲ့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။သူရဲ့ထူးခြားချက်ကတော့နောက်ထပ်မှာသူဟာနေရာဆုံးကစားနိုင်သလိုအလဲတန်းမှာလည်းကစားနိုင်တာဖြစ်ပါတယ်။အမေသူဘယ်နေရာမှာကစားမယ်ဆိုတာကိုတော့မိဖုရားကပဲသုံးဖြတ်မှာဖြစ်တယ်လို့ပြောပါတယ်။ဘော့ဘတ်ဟာစတူဂတ်မှာ2016ကနေ2019အထိကစားခဲ့ပြီးတော့နှစ်ဂိုးသွင်းပေးခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7 Juru ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ကြေးသားပေးပို့နိုင်ပါတယ
်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှ855ကိုစာရေးသွားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
။ American All Lutter တွေကလူနည်းစုမျိုးသမီးလွတ်တော်အမတ်တွေပေါ်တမနာဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမချက်ပြီးပြောဆိုခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းကိုမနေ့ကအောက်လွတ်တော်မှာအတည်ပြုမဲခွဲရမှာတော့ဒီမိုကရက်ကိုယ်စားလှယ်အားလုံးပြင် Republican Party ဝင်၄ဦးလည်းပါဝင်ခဲ့ပါတယ်။ American နိုင်ငံသားဖြစ်လာသူတွေနဲ့အသားရောင်ရှိသူတွေပေါ်မွန်ဒီစိတ်တွေဆိုရင်ချောင်းလန့်စိတ်တွေပေါ်ပေါက်လာစေမဲ့သမ္မတထရန့်ရဲ့မချက်ပေါ်ပြင်းထန်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ့140ကန့်ကွက်မဲ့189မဲနဲ့အတည်ပြုလိုက်တာပါ။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အဖွဲ့ကိုစတင်တူထောင်သူဖြစ်ဆွဆွဲခံထားတဲ့ပါကစ္စတန်ဘာသာရေးကောင်းဆောင်ကိုဖမ်းဆီးလိုက်ပါတယ်။ဘာသာရေးကောင်းဆောင် Hafiz Saeed ဆိုသူကိုပန်ချက်ပြင်းနဲ့ကွန်ဂျာဝါလာမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်အာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။အီရတ်နိုင်ငံကတ်ဒေသမြို့တော်အပရီကစားတောက်ဆိုင်တစ်ခုမှာတနက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးတူရကီသံတမန်2တိစုံသွားတဲ့အကြောင်းတူရကီစစ်ရမယ်တင်းဌာနကပြောဆိုလိုက်ပါတယ်။တိစုံသံတမန်ဟာအပရီမြို့ကတူရကီကောင်စစ်ဝင်ရုံမှာတာဝန်ချနေတဲ့သူဖြစ်တဲ့အကြောင်းလဲအနာတူလူသတင်းကပေါ်ပြပါတယ်။တခြားလူထုံတော်များလည်းသိချေထန်ရတဲ့အကြောင်းသတင်းတွေထွက်နေပေမဲ့တတလုံးမှာတော့သိကြအတည်ပြုလို့မရသေးပါဘူး။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ဥပဒေမဲ့တပ်ဖြတ်မှုတွေအတွက်မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့စစ်ဖက်ဆိုင်ရာထိတန်းကောင်းဆောင်တွေကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လည်းဒုတိယဗိုလ်ချုပ်မှုကြီးဆိုရင်ဗိုလ်ချုပ်တန်းဗိုလ်ချုပ်အောင်နဲ့မိသားစုဝင်တွေကိုအမေရိကန်ကိုပြုံငွေတားမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲနိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်တာပါ။မြန်မာနိုင်ငံကအဆင့်မြင့်ဆုံးစစ်ဖက်ဆိုင်ရာရရှိတွေကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်ကြေညာရမှာတော့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုမြန်မာဆွေကအရေးယူတာမျိုးမရှိသလိုမြန်မာစစ်တပ်ကနိုင်ငံအနှံ့လူခွင့်ရေးချုပ်ဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့သတင်းတွေထွက်ပေါ်နေတာကိုစိုးရိမ်နေကြောင်းနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကလည်းကြေညာချက်ထဲမှာပြောဆိုထားပါတယ်
။သတင်းချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zubey El Tayeb ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VUE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VUE အစီအစဉ်တွေကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Welcome.